ရုရှားက2018ခုနှစ်မှာယူကရိန်းသင်္ဘောတုံးစင်းကိုတက်ခဲ့ခဲ့တာခရိုင်းမီးယားဒေသကိုရုရှားပိုင်ဖြစ်သွင်းခဲ့တာဖြစ်ယူကရိန်းနိုင်ငံရှေ့ဘက်ကရုရှားရဲ့လူရည်တွေပေါ်အမေရိကန်၊ကနေဒါ၊ဥရောပသမဂ္ဂ EU တို့ကပိတ်ဆို့တံခတ်အရေးယူထားတာကိုငြင်းခံနေမှာမဟုတ်တဲ့အကြောင်းရုရှားကပြောလိုက်ပါတယ်။ယူကရိန်းမှာရုရှားကရန်လိုတဲ့လူရည်တွေဆက်ရှိနေတာကိုတုံ့ပြန်နေနေနဲ့ရုရှားနိုင်ငံကလူပုဂ္ဂိုလ်6ဦးနဲ့အဖွဲ့အစည်း8ခုကိုပြစ်မှတ်ထားအရေးယူလိုက်တဲ့အကြောင်းမနေ့ကပဲအမေရိကန်ဘဏ္ဍာရေးဌာနကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။နိုင်ငံတကာမှာလိုက်နိုင်ရမယ့်စည်းကမ်းတွေကိုချိုးဖောက်နေပြီးယူကရိန်းနိုင်ငံရဲ့ချုပ်ချာကိုထိပါဖို့ရုရှားရဲ့ကျူးပန်းမှုတွေကိုတုံ့ပြန်မှုအတွက်အထိပ္ပယ်ပြေးသွားတဲ့ပြစ်မှတ်ထားတံခတ်မှုတွေကိုမဟာမိတ် EU ကနေဒါနိုင်ငံတွေနဲ့ပူးတွဲအကောင့်ထဲပို့လိုက်တာဖြစ်ကြောင်းလဲဘဏ္ဍာရေးဝန်ကြီးစတီဗင်မနူချင်းကကြေညာချက်မှာပြောဆိုထားပါတယ်။